ပြင်သစ်နိုင်ငံကရေငုပ်သင်္ဘောတွေကိုမဝယ်တော့ဘဲအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကနျူကလ িয়ার စွန့်ရံသုံးရေငုပ်သင်္ဘောတိစောက်ပေးဖို့အတွက်ဩစတြေးလျဘက်ကလက်ခံလိုက်တဲ့အတွက်အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကအတန်းအမှတ်တွေကိုပြင်သစ်ကချက်ချင်းပြန်လည်ဆင့်ခေါ်လိုက်ပါတယ်။ဒါဟာအမေရိကန်နိုင်ငံမှာထားရှိတဲ့သူ့အတန်းအမှတ်ကိုပထမဆုံးချိန်ဖြစ်ပြန်လည်ခေါ်ယူတာဖြစ်ကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မေခရင်ရဲ့ပန်ကြားချက်နဲ့ချမှတ်လိုက်တဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဒါဟာဩစတြေးလျနဲ့အမေရိကန်တို့ရဲ့ကြီးညာချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ခဲ့တာဖြစ်ကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယော်နီဖ်လက်ဒရန်ကထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဗိုလ်တဖူးနေ့ကကြီးညာခဲ့တဲ့ဩစတြေးလျရဲ့အမေရိကန်နဲ့ချုပ်ဆိုလိုက်တဲ့သဘောတူညီချက်ဟာမဟာမိတ်တွေနဲ့လက်တွဲပေါ်နိုင်ငံတွေကြားလက်မခံနိုင်စရာလောက်ရလို့ပြောပါတယ်။အခုလိုတန်မတ်ကြီးတွေကိုပြန်ခေါ်တာဟာမဟာမိတ်နိုင်ငံတွေကြားတွေ့ရလိမ့်မရှိပါဘူး။2019မှာအိန္ဒိယချင်းအီတလီရဲ့ခေါင်းဆောင်တွေကပြင်သစ်အစိုးရကိုလူသိရှင်ကြားဝေဖန်တုန်းကပြင်သစ်ကသူ့တန်မတ်ပြန်ခေါ်ခဲ့တယ်လို့မနှစ်တုန်းကလည်းတူရကီသမ္မတရစ်ဆက်တဲအာဒိုဝမ်ကပြင်သစ်သမ္မတမေခရွန်ဟာဆေးရောဂါဆိုင်ရာကုသမှုလိုအပ်နေတယ်လို့ပြောဆိုခဲ့တဲ့နောက်ပြင်သစ်ကတူရကီမှာထားတဲ့သူ့တန်မတ်ကိုပြန်လည်ခေါ်ယူလိုက်တာဖြစ်ပါတယ်။